မလေးရှားနိုင်ငံရောက်မြန်မာအလုသမားအရေးနဲ့ပတ်သက်ပြီးတော့နိုင်ငံအစိုးရချင်းတွေ့ဆုံဆွေးနွေးဖို့အတွက်အလုသမားရေးဝန်ကြီးဌာနကတာဝန်ရှိသူတွေအပါအဝင်အစိုးရဝန်ကြီးဌာနတာဝန်ရှိသူတွေမလေးရှားကိုရောက်ရှိနေပါတယ်။လက်ရှိမလေးရှားနိုင်ငံမှာမြန်မာအလုသမားတွေဖမ်းဆီးထိန်းသိမ်းခံနေကြရတယ်လို့မလေးရှားရောက်မြန်မာအလုသမားတွေအတွက်မြန်မာတန်ရုံအပါအဝင်မြန်မာအာဏာပိုင်တွေကနေကူညီဆောင်ရွက်ပေးဖို့အတွက်မလေးရှားရောက်88မျိုးဆက်နဲ့88မျိုးဆက်နဲ့မျိုးဆက်1လူအဖွဲ့အစည်းတွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေတို့ကနေကြေညာချက်ထုတ်ပြီးတော့တိုက်တွန်းတောင်းဆိုထားပါတယ်။အခြေအနေအသေးစိတ်ကိုထိုင်းအခြေစိုက် VOE သတင်းတော်ကိုနိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။မလေးရှားနိုင်ငံမှာတရားမဝင်နေထိုင်တဲ့သူတွေကိုဖမ်းဆီးမှုတွေပြုလုပ်နေတဲ့အခြေအနေမှာပဲမလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားလုံခြုံရေးနဲ့ပတ်သက်ပြီးတော့နိုင်ငံအစိုးရကြားညှိနှိုင်းဖြေရှင်းဖို့အတွက်လုံခြုံဝန်ကြီးဌာနပြည်ထရေးဝန်ကြီးဌာနနဲ့နိုင်ငံခြားရေးဝန်ကြီးဌာနကတာဝန်ရှိသူတွေဟာဒီကနေ့မနက်မှာမလေးရှားနိုင်ငံကိုရောက်ရှိခဲ့တယ်လို့တန်ရုံးရာရှိတွေကပြောပါတယ်။မြန်မာအနာပိုင်တွေနေနဲ့ဒီကနေ့ညနေပိုင်းမှာမလေးရှားနိုင်ငံရောက်မြန်မာလူမှုဖွဲ့စည်းတဲ့နဲ့တွေ့ဆုံသွားမှာဖြစ်တယ်လို့မြန်မာနိုင်ငံသားအလုသမားရေးနဲ့ပတ်သက်ပြီးတော့မလေးရှားဆိုရဖွဲ့နဲ့မနက်ဖြန်မှာတွေ့ဆုံဆွေးနွေးသွားမယ်လို့မြန်မာနိုင်ငံဆိုင်ရာမလေးရှားတန်ယုံရာရှိသူကအခုလိုပြောပါတယ
်။မနက်ဖြန်ကတော့မတွေ့နဲ့မလေးရှားကတော့ဒီနေ့ကတရှိတဲ့အလုသမားရေးအစီအစဉ်တော့ဖတ်မယ်။နောက်ပြီးတော့ဒီမှာရှိတဲ့ဒီအေဂျင့်တွေမြန်မာအေဂျင့်တွေနဲ့ပြောဖို့အစီအစဉ်ရှိတယ်။နောက်အပရဟိတာတွေကလည်းတွေ့တဲ့ဇာတ်ကားတွေကိုနားထောင်မယ်။နားထောင်ပြီးတဲ့အခါကျတော့ရှိရင်တော့မနက်ဖြန်ကအဲ့နိုင်ငံရေးဝင်ကြီးတွေနဲ့နောက်အလုသမားဝင်ကြီးတို့ဒီလေဘာလော့ဒူတော့ပေါ့အဲ့ဟာကိုတွေ့ကြဖို့အစီအစဉ်ရှိတယ်။ဒါဆိုသူကညှင်းဆွေးနွေးမယ်။နောက်မြန်မာနိုင်ငံသားတွေကပုံမှုတွေတော့လည်းညှင်းဆွေးနွေးမယ်။ဆွေးနွေးကြတော့မြန်မာနိုင်ငံသားမှန်လားမှန်လားဆိုတော့လာမကနဲ့ဒီရေရလို့သူစီမယ်
မလေးရှားနိုင်ငံမှာတရားမဝင်နေထိုင်တဲ့လူတွေကိုစီစစ်ဖို့နဲ့မှုခင်းလျှော့ချဖို့စီမံချက်အရမလေးရှားဆိုရအာဏာပိုင်တွေကနေနိုင်ငံတော်မှာဒီလဆန်းကဆိုက်ပြီးတော့ဖမ်းဆီးမှုတွေပြုလုပ်နေစေဖြစ်ပါတယ်ဒီဖမ်းဆီးခံရတဲ့သူတွေထဲမှာမြန်မာနိုင်ငံကတရားမဝင်အလုပ်သမား900ကျော်ဖမ်းဆီးခံရတယ်လို့မလေးရှားနိုင်ငံရောက်88မျိုးဆက်နဲ့မျိုးဆက်တစ်လူဖွဲ့စည်းရဲ့နိုင်ငံရေးမူဝါဒပိုင်းဆိုင်ရာဥဆောင်ကော်မတီဖွဲ့ဝင်ဦးမြတ်ကူကူကပြောပါတယ
်အခုလောလောဆယ်သူတို့ဒီအမယ်ထုတ်ပြန်ကြေညာတဲ့ကတော့အခု6000ကျော်ပေါ့အပြင်မှာသတင်းထွက်နေတာဆိုသူတို့သတင်းကလည်း1000ကျော်ရေးတယ်အဲ့လိုတော့သိရတယ်အဲ့ဒီမှာမြန်မာတွေလည်းတော်တော်များများပါတယ်ပေါ့သူတို့ထုတ်ပြန်ကြေညာတော့950လို့ပြောပေမဲ့တကယ်တမ်းကျတော့အနည်းဆုံးဆိုရင်တော့1500လောက်ကျော်မယ်လို့ကျွန်တော်တို့ခန့်မှန်းလို့ရပါတယ
်ဒါအပြင်မလေးရှားနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့တရားမဝင်အလုပ်သမားတွေကိုဖမ်းဆီးထိန်းသိမ်းနေတဲ့ပေါ့မလေးရှားနိုင်ငံရောက်88မျိုးဆက်နဲ့မျိုးဆက်သစ်လူဖွဲ့နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်လူမျိုးနယ်မြေတို့ကနေမြန်မာတန်ရုံအပါဝင်မြန်မာအာဏာပိုင်တွေကနေအကူအညီပေးဆောင်နိုင်ဖို့အတွက်တိုက်တွန်းကြေညာချက်ကိုထုတ်ပြန်ခဲ့တယ်လို့88မျိုးဆက်နဲ့မျိုးဆက်သစ်လူဖွဲ့စည်းရဲ့နိုင်ငံရေးမူဝါဒပိုင်းဆိုင်ရာဦးဆောင်ကော်မတီဝင်ဦးမြတ်ကူကူကပဲဆက်ပြောပါတယ
်လက်ရှိမလေးရှားမှာအင်းဒီမြန်မာနိုင်ငံသားမဆိုအမလေးရှားအော်ပရာတီစစ်စင်မှာဖမ်းခံရတဲ့လူကိုအခုဖမ်းမခံရဘဲနဲ့လက်ရှိဘာမှမရှိဘဲနဲ့ဒီမှာလောက်ကင်စားတောင်းနေတဲ့လူတွေအတွက်ကောကျွန်တော်တို့အနေနဲ့အစိုးရကိုတိုက်တွန်းတဲ့အဓိကရည်ရွယ်ချက်ကလည်းအခုလက်ရှိမလေးရှားမြန်မာပြည်ကကိုယ်စားလှည့်လိုက်တယ်လေအဲဒီအလဲသမိုင်းဝင်ကြီးပါတော့အဲသူတို့သိအောင်လဲကျွန်တော်တို့ကအကြံဉာဏ်ဆက်တွန်းပေးတဲ့ပုံမှန်မှုရည်ရွယ်ချက်နဲ့ထောက်တာလည်းပါပါတယ
်စက်တင်ဘာလ10ရက်နေ့ကထုတ်ပြန်ချက်ထဲမှာဆိုရင်မြန်မာအာဏာပိုင်တွေအနေနဲ့မလေးရှားရောက်မြန်မာလူ့သမားတွေကိုတရားဝင်လူ့သမားဖြစ်မြောက်ရေးအတွက်ဆောင်ရွက်ပေးဖို့ရယ်ဖမ်းဆီးခံမြန်မာလူ့သမားတွေကိုပြန်လည်လွတ်မြောက်လာအောင်ဆောင်ရွက်ပေးဖို့ရယ်လူ့သမားဥပဒေနဲ့ညီလူ့သမားအခွင့်အရေးရရှိစေရေးအတွက်ကူညီဆောင်ရွက်ပေးဖို့ရယ်ပြည်တွင်းကိုတရားဝင်ပြန်လူသူတွေအတွက်မြန်မာတန်ရုံးမှာတရားဝင်စုံစမ်းရေးဌာနနဲ့24နိုင်ရေးမေးမြန်းစုံစမ်းနိုင်တဲ့ဖုန်းလိုင်းဖွင့်လှစ်ထားဖို့ပါဝင်အချက်၈ချက်ကိုတိုက်တွန်းတောင်းဆိုထားပါတယ်မလေးရှားနိုင်ငံမှာနိုင်ငံတွင်းမှုခင်းတွေလျှော့နှဲလာဖို့ရယ်မူရီစေဝါ30မှုလျှော့ချစေဖို့နဲ့နိုင်ငံသွင်းတရားမဝင်ဝေယမ်းမှုကိုသာစီဖို့ရည်ရွယ်ချက်နဲ့စီမံချက်ချပြီးဒီစက်တင်ဘာလဇန်မှာဖမ်းဆီးမှုတွေစတင်လှုပ်ဆောင်ခဲ့တာပါအခုလိုဖမ်းဆီးမှုတွေအတွက်တရားမဝင်အလုပ်သမားတွေအနေနဲ့ဘေးလွတ်ရာကိုတင်းရှောင်နေရတယ်လို့ဖမ်းဆီးမှုစီမံချက်ကာလတွေမှာမလေးရှားလုပ်ငန်းရှင်တွေကလည်းတရားမဝင်အလုပ်သမားတွေကိုအလုပ်စေခိုင်းမှုရပ်ဆဲထားတဲ့အခြေအနေတွေကြောင့်တရားမဝင်အလုပ်သမားတွေအနေနဲ့အခက်အခဲတွေ့နေရတယ်လို့မွန်ဒုက္ခတဲ့စခန်းကော်မတီဥက္ကဋ္ဌနိုင်ဆိုင်ဝနကအခုလိုပြောပါတယ
်။တကယ်ကဘယ်လောက်တိစင်ကတ်တာထားပြီးတော့သူတို့ကိုခတ်မလဲဆိုသိသေးဘူး။တကယ်လို့ဒီလိုမျိုးဆက်တိုက်သွားနေမယ်ဆိုသူတို့တို့အများကြီးကြည့်တယ်။နေဖို့စားဖို့အားလုံးပြန်လာအများကြီးတက်လာမှာပေါ့
။မြန်မာလုံခြုံရေးဝန်ကြီးနဲ့အဖွဲ့အစည်းနဲ့မြန်မာလုံခြုံရေးနဲ့ပတ်သက်ပြီးတော့မလေးရှားနိုင်ငံကိုဒီနှစ်အတွင်းမှာဒုတိယကြိမ်မြောက်ရောက်လာခြင်းလည်းဖြစ်ပါတယ်။ပြီးခဲ့တဲ့မေလကုန်ပိုင်းကမလေးရှားနိုင်ငံမှာပါရာရေးအကြမ်းဖက်မှုဖြစ်ပွားစဉ်တုန်းကမြန်မာလုံခြုံရေးတွေအကြမ်းဖက်ခံရတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာဆိုရဖွဲ့အနေနဲ့ဇွန်လမှာမလေးရှားဆိုရနဲ့တွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်ခဲ့ပါတယ်။မလေးရှားနိုင်ငံမှာမြန်မာလူ့သမားရွေတွက်6သိန်းနီးပါးရှိပြီးတော့အဲ့ဒီထက်မှ9သိန်းဝန်းကျင်လောက်ဟာတရားမဝင်လူ့သမားဖြစ်တယ်လို့လဲဘာမကံပိတ်မလေးရှားဖွဲ့ကနေစီးရင်ပြုစုထားပါတယ်။မလေးရှားနိုင်ငံမှာအင်ဒိုနီးရှား၊ဖိလစ်ပိုင်၊ဘင်္ဂလားဒေ့ရှ်၊နီပေါ်နဲ့မြန်မာနိုင်ငံကလူ့သမားတွေအနေနဲ့တရားဝင်နှီးလိုက်ရတော့လည်းကောင်းတရားမဝင်အနေနဲ့ပါအလုပ်လုပ်ကြနေကြပါတယ်။ Samatan will not let Lutomadu Jow. Malaysia Nangama, Lutoma Pusha, Mupatanari. See why you chase Moody, Joni Adapi. Yaswa Moody, Pomia Lada to Jow. The Yamuin will not do bong, Nathangu, Pansi Vido. That's a young Nangu, Pian Pobu, Sisian Dwamelule, Malaysia Pitayi Tanagan, Genia Tavare.